နမေဇုံးနဲ့ကြော်ကြားခဲ့တဲ့မထသအဖွဲ့ကြီးရဲ့တာဝန်တွေကိုရွှဲပြောင်းရယူခဲ့တဲ့ရန်ကုန်တိုင်းဒေသကြီးတည်ယူပို့ဆောင်ရေးကြီးကြပ်ကုတ်ကဲမှုအာဏာပိုင်အဖွဲ့ YRDA ဟာစစ်စေးရေးအဖွဲ့တစ်ဖွဲ့ဖွဲ့စည်းပြီး YBS ကားတွေတတ်မှတ်ရင်စည်းကားအတိုင်းကောက်ခံမှုရှိမရှိဘတ်ကားတွေပေါ်မှာရင်စည်းကားနှုံးနှားတွေအများမြင်သာအောင်ကတ်ထားတာရှိမရှိစတာတွေကိုလာမယ့်မေလပထမအပတ်ကစပြီးစစ်စေးဆောင်ရွက်သွားမယ်လို့ဆိုပါတယ်ဒီအဖွဲ့ကိုအဖွဲ့ဝင်60လောက်နဲ့ဖွဲ့စည်းထားပြီးတူညီဝတ်စုံတွေကိုလည်းပြင်ဆင်နေတယ်လို့သိရပါတယ်။အခုဆိုရင်ရန်ကုန်တိုင်းအစိုးရအဖွဲ့ကနေမတသအဖွဲ့ကိုဖျက်သိမ်းပြီး YRTA အဖွဲ့ကိုဖွဲ့ဘတ်ကားအလုံးကို YBS ကားတွေအဖြစ်နဲ့ပြောင်းလဲပြေးဆွဲနေခဲ့တာ3လတာကာလကိုရောက်လာပါပြီ။တကယ်ဆိုရင်လက်ရှိ YBS ရင်လိုင်းတွေကြားဖြစ်ပေါ်နေတဲ့ပြဿနာဟာရင်စည်းကပိုပြီးကောက်ခံနေတာတခုတည်းမဟုတ်ပါဘူး။တခြားပြဿနာတွေအများကြီးရှိပါတယ်။အရင်မတသခေတ္တကလိုပဲဘတ်ကားတွေတစ်စင်းနဲ့တစ်စင်းအပြိုင်မောင်းတာခီးတဲ့တွေကိုဘတ်ကားမှတ်တိုင်တွေမှာမဟုတ်ပဲတင်ကျင်တဲ့နေရာတင်ချကျင်တဲ့နေရာချတာရင်စည်းကမ်းမလိုက်တာပဲအရင်လိုပဲရင်စည်းကမ်းချိုးဖောက်ပြီးမောင်းညင်တယ်လို့မောင်းတာစတဲ့ပြဿနာတွေရှိနေစေဖြစ်ပါတယ်။ဒါတွေမကခီးသွားပြည်သူနဲ့ကားအစီးရေမမျှလို့ကားပေါ်မှာပြည်သူတွေကြက်ညက်ပြီးဒုက္ခရောက်ရတာအရင်ကခီးစဉ်တစ်ချောင်းတည်းစီးရမယ့်နေရာမှာနှစ်ချောင်းသုံးချောင်းစီးရပြီးရင်စည်းကားတွေပိုကုန်တာစတဲ့ပြဿနာတွေလည်းရှိနေပြန်ပါသေးတယ်။ဒီပြဿနာတွေကိုစီကံတိန်သိရင်အဖွဲ့ဖွဲ့စည်းပြီးဖြေရှင်းလိုက်ရုံနဲ့ပြည်လည်နိုင်ပါမလား။ရန်ကုန်တိုင်းအစိုးရ YBS စနစ်အကောင့်ထဲပေါ်တာဘာတွေလိုအပ်ချက်တွေရှိနေပါသလဲ။တခြားဘာတွေလုပ်ကင်ဆောင်ရွက်ဖို့လိုအပ်တယ်လဲဆိုတာကိုအခုတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်။ပထမပြဿနာကတော့ဘတ်ကားမောင်းသူတွေရင်စည်းကမ်းမလိုက်နာတာမောင်းညင်တယ်လို့မောင်းတာအပြိုင်မောင်းတာခီးတယ်တွေကိုတင်ကျင်တဲ့နေရာတင်ချကျင်တဲ့နေရာချလောက်တာဘတ်ကားကပို့တောင်းတာစတဲ့ပြဿနာအလုံးဟာဘတ်ကားတစည်းချင်းစီကကိုယ်ဝင်ငွေရအောင်ရှာနေတာကနေမြပြားခံပါတယ်အလုံးသိကြပြီးတဲ့အတိုင်းအရင်မတသခက်ရင်လိုင်းတချို့ကလွဲရင်လိုင်းအများစုထဲမှာပြေးဆွဲနေကြတဲ့ဘတ်ကားတွေဟာပိုင်ရှင်တယောက်ချင်းစီဖြစ်ကြပါတယ်ကိုပိုင်ဘတ်ကားကိုလိုင်းတစ်ခုခုမှာပါဝင်စေပြီးဒရိုက်ဘာစပယ်ယာငါကိုစီးပွားကိုရှာကြတဲ့စနစ်ဖြစ်ပါတယ်တနေ့ကိုမနှစ်ခေါက်ဆွဲရမယ်တစ်ခေါက်အတွက်ပိုင်ရှင်ကိုဘလောက်အပ်ရမယ်ဆိုတဲ့အုံနာကြီးတတ်မှတ်ပြီးပြေးဆွဲခိုင်းတာမျိုးဖြစ်ပါတယ်ဒရိုက်ဘာစပယ်ယာဟာအုံနာကြီးနှုတ်ပြီးကုတ်လုအားကအတွက်ငွေကြံအောင်နှီးပေါင်းစုံနဲ့ငွေရှာကြပါတော့တယ်နောက်ဆက်တွဲအဖြစ်နဲ့ငွေပူရအောင်ခီးတဲ့ပူရအောင်တစ်စင်းနဲ့တစ်စင်းအလူအရဲ့တင်ကြရပါတော့တယ်ဖြစ်လာတဲ့ပြဿနာတွေကတော့လမ်းရင်းတူတာတော့တစ်စင်းနဲ့တစ်စင်းခီးတဲ့ရဖို့အပြိုင်မောင်းတာမှတ်တိုင်မှာအကြာကြီးရက်ပြီးခီးတဲ့တွေစောက်နေတာဘယ်နည်းနဲ့ဖြစ်ဖြစ်ခီးတဲ့ရဖို့အတွက်ရက်ချင်တဲ့နေရာရက်တင်ကျင်လို့တင်ချကျင်လို့ချမောင်းနေချိန်ကြာမှာစိုးလို့ရင်စည်းကမ်းမလိုက်နာပဲနှီးမျိုးစုံစည်းကမ်းဖောက်တာရင်ကားတွေပိုတောင်းတာစတဲ့ပြဿနာပေါင်းများစွာပေါ်ပေါက်လာတာဖြစ်ပါတယ်တကယ်ကဒီပြဿနာတွေကို YBS စနစ်အပြောင်းလဲဥဆောင်နေတဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကောင်းကောင်းသိပြီးဖြစ်ပါတယ်အပြောင်းလဲလုပ်နေတဲ့အချိန်တုန်းကဦးဖြိုးမင်းသိန်းဟာဘတ်ကားဆွဲတာမှာတူးချင်းစီငွေရှာနေတဲ့စနစ်ကနေလိုင်းအလိုက်ငွေရှာတာတူးချင်းကနေကုမ္ပဏီတစ်ခုချင်းလိုက်ငွေရှာတဲ့စနစ်ပြောင်းလဲမှဒီပြဿနာတွေပြေလည်မယ်လို့ပြောခဲ့ပြီးသားဖြစ်ပါတယ်အဲ့ဒါလို့စနစ်ပြောင်းမယ်ဆိုရင်ဘတ်ကားဒရိုင်ဘာနဲ့စပယ်ယာတွေကိုအုံနာကြီးတတ်မှတ်ပြီးအလုတ်လုတ်စီတဲ့နေရာမှာတင့်တော်တဲ့လားကစနစ်နဲ့အစားထိုးရမှာဖြစ်ပါတယ်ဒါပေမဲ့ဒီစနစ်အသစ်ကိုအရင်မထသခစ်ခရဲကငွေလွယ်လွယ်ရခဲ့ကြတဲ့ဘတ်ကားလိုင်းထောင်စားတဲ့ဘတ်ကားပိုင်ရှင်ကြီးငယ်တွေကကြိုက်ကြမှာမဟုတ်ပါဘူးအဲ့ဒီစနစ်အောင်မြင်ဖို့ဆိုရင်တင့်တော်တဲ့လားကစနစ်ကိုအကောင့်ထဲပေါ်ရမှာဖြစ်တဲ့အပြင်အဲ့ဒီစနစ်အောင်မြင်အောင်လိုင်းကိုကြီးကြပ်တဲ့သူတွေကုမ္ပဏီပိုင်ရှင်တွေကိုယ်တိုင်အပင်ပန်းခံကြီးကြပ်ရမှာဖြစ်ပါတယ်ကြည့်ရတာဝန်ကြီးချုပ်ဦးဖြိုးမင်းသိန်းဦးဆောင်တဲ့အပြောင်းလဲဟာလက်ရှိအချိန်ထိစနစ်ကိုကောင်းကောင်းအကောင့်ထဲပုံနိုင်တဲ့ပုံမပေါ်သေးပါဘူးစနစ်သက်ကိုလက်မခံခြင်းနဲ့ဘတ်ကားပိုင်ရှင်တွေကိုလည်းကောင်းကောင်းကြီးကြပ်နိုင်ပုံမပေါ်ပါဘူးဒါကြောင့် YBS စနစ်အပြောင်းလဲဟာဘတ်ကားလိုင်းတွေရဲ့စီမံခန့်ခွဲမှုကို မတတလက်ထဲကနေရန်ကုန်တိုင်းဒေသကြီးတေယူပို့ဆောင်ရေးကြီးကြပ်ကုတ်ကဲမှုအာဏာပိုင်အဖွဲ့ YRTA လက်ထဲကိုရောက်သွားတာကလွဲပြီးတကယ့်အနှစ်သာရဖြစ်တဲ့ပြည်သူတွေခီးသွွာလာရေးမှာအဆင်ပြေဖို့ဆိုတဲ့လူဝင်ဆန္ဒပြည့်မြောက်အောင်မစွမ်းဆောင်နိုင်ခဲ့တာပါနောက်ပြဿနာတစ်ခုကတော့ရန်ကုန်မှာပြေးဆွဲနေတဲ့ဘတ်စကားအစီးရေလိုအပ်ချက်ပါလက်ရှိမှာခီးသွွာပြည်သူအရေးအတွက်နဲ့တကယ့်လိုင်းထဲမှာပြေးနေတဲ့အရေးအတွက်မမျှတတာကလည်းခီးတယ်ပြည့်ရဲ့အစင်မပြေမှုကိုဖြစ်ပေါ်စေခဲ့တာပါပြဿနာကိုခြုံငုံတုံးသက်ကြည့်ရင်တော့ဒီကနေ့ YBS ဘတ်စကားတွေမှာဖြစ်နေတဲ့ပြဿနာဘောင်းစုံကိုစီကံထိန်းသိမ်းရေးအဖွဲ့တွေဖွဲ့ပြီးကြက်မှတ်သွားလို့လဲပြည်လည်းမဲ့ပုံမရှိပါဘူးတကယ်တော့အဲ့လိုစီကံထိန်းသိမ်းရေးအဖွဲ့တွေဖွဲ့ပြီးကြီးကြပ်ခဲ့တာလွန်ခဲ့တဲ့နှစ်ပေါင်းများစွာအတွင်းအချိန်ပေါင်းများစွာလုပ်ခဲ့ပြီးပါပြီတချို့အချိန်တွေဆိုရင်ဘတ်စကားမှတ်တမ်းဒိုင်းလိုလိုလောက်မှာစီကံထိန်းသိမ်းရေးအဖွဲ့တွေနေရာယူပြီးအော်လန်ကြီးတွေထောင်းရုပ်ရုပ်တဲတဲ့အုံအုံကျွတ်ကျွတ်နဲ့ကြီးကြပ်ခဲ့ကြပါသေးတယ်။ပြည်သူတွေကိုတိုင်မာတိုင်မာဆိုပြီးလုတ်ကင်ခဲ့ကြတာလဲနှစ်ပေါင်းမနည်းတော့ပါဘူး။ဒါပေမဲ့တကယ့်အရင်ကပြဿနာဘတ်စကားဒရိုင်ဘာတွေစပယ်ယာတွေစီကံချိုးဖောက်နေတာဟာကားတစင်းချင်းစီဝေရှာခိုင်းတဲ့စနစ်ကနေမြစ်ပြားခံတာပါ။အဲ့ဒီစနစ်ကနေလခစားစနစ်ကိုပြောင်းလဲအကောင့်ထဲဖော်နိုင်ပါမှလခစားစနစ်ပြောင်းတာကိုဝန်ကြီးချုပ်ဦးဖြိုးမင်းသိန်းနဲ့ရန်ကုန်တိုင်းအစိုးရအဖွဲ့ကကြီးကြပ်နေတာတသက်မဟုတ်ပဲတက်ဆိုင်ရာကားလိုင်းပန်ရှင်တွေကုမ္ပဏီပန်ရှင်တွေကိုယ်တိုင်စိတ်ပါလက်ပါပါဝင်လာပြီးကိုယ်တိုင်ကြီးကြပ်တာဝန်ယူမှုတွေလုပ်လာမှအောင်မြင်မှုရလာနိုင်မှာဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်